ရနားထားရတာတနှစ်ကျော်ကြာနေပြီဖြစ်တဲ့ငြိမ်းချမ်းရေးညီလာခံပြန်လည်စတင်မှုပြင်ဆင်နေချိန်မှာပဲမြန်မာစစ်တပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတို့ကြားရှမ်းပြည်နယ်မိုင်းကင်မြို့အနားမှာတိုက်ပွဲဖြစ်ပါတယ်ဒီတိုက်ပွဲဟာ29ရက်နေ့မနက်8:00နာရီကစခဲ့ပြီးတော့ဒီကနေ့မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲဖြစ်တယ်လို့ RCSS ဘက်ကသတင်းထုတ်ပြန် င်မိုင်20လောက်အကွာဟန်ကန်ကျေးရွာအုပ်စုအတွင်းကလွယ်တောင်းတောင်ကျောမှာထိတွေ့တိုက်ပွဲဖြစ်ပွားနေတာပါ RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေကသူတို့တပ်ဖွဲ့တွေစစ်ကြောင်းတွားရင်နားနေချိန်မှာတပ်မတော်ကလာရောက်တိုက်ခိုက်တာလို့ပြောပါတယ
်တော်တယ်မတော်တယ်ဆိုတော့ကျွန်တော်လူတားလာရင်းနဲ့ခဏနားလိုက်တဲ့ဂိုးမော်လေးအဲ့တော့တတ်မတော်ပဲကပြီတတိယတော့မကြည့်ဘူးအဖေဖေဝိုင်းဝင်ပြီးတော့ဝင်တက်လိုက်တော့မင်းမေကတမေကိုမိပါလောက်ပဲမင်းရဲ့ရှိနိုင်ကနေပြီးတော့ညံ့နေနားနေတော့ဒီကနေ့မတိုင်းလည်းမကြည့်ပြတာအဲ့ဒါကလည်းကြားနေတယ်နော်တတ်မတော်ပဲကပြတာပါနော်
တနင်္ဂနွေလုံးကိကတ်တိုက်ခိုက်မှုရစေးဆိုင်ရာသဘောတူစာချုပ် NCA ကို2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့ဟာရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပေးမယ်။သူတို့တပ်ဖွဲ့ဝင်တွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲ့တီဘောနမ်ခန်စတဲ့ဒေသဘက်တွေအထိလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ်။NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာလဲတမ်မရွန်နဲ့မကြာခဏတိုက်ပွဲဖြစ်ပွားခဲ့ဘူးပြီးအဓိကနေမြေကျော်လွန်လှုပ်ရှားတာကြောင့်လို့တမ်မရွန်ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲအပေါ်မှာတော့ဒုဗိုလ်မှူးကြီးအုံခေကအခုလိုပြောပါတယ်န
ေမြေကျော်လွန်တော့မဟုတ်ပါဘူးနေမြေရေလို့တတ်မမတိတိကြကြမပဲရှင်ရပြီးတော့သဘောတူညီဖြစ်တယ်ရတာလားမရှိသေးဘူးလား
မိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အရှိအလေပိုင်းတိုင်းရလခစစ်ဌာနချုပ်ကိုဆက်သွယ်အကြောင်းကြားထားတယ်လို့ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကနေတစင်ဖြေရှင်းသွားမယ်လို့လည်းဆက်ပြောပါတယ
်။တော်တော်ဆက်စားရေးရုံးနဲ့ပြီးတော့ရလခတိုင်းရုံးနဲ့ဆက်တဲ့ပြီးတော့အကြောင်းကြားကြတာချင်းမျိုးကြားကြတာတော့ရှိတယ်လို့ကြားတယ်။ဒါတော့လုံးဝမဖြစ်တဲ့ဟာဆိုတော့မြန်မာပြည်တိုင်းမှာတော့အနေနဲ့များရှိနေကြတယ်ပဲ။ဒါပေမဲ့လူတွေကနေဒီနေ့စစ်တမ်းအတက်ကိစ္စဆိုတော့ကျန်ဒီကနေ့ပြီးတော့ပြန်လေပြီးတော့ရှင်ကြီးချပ်တော့ဒီအဲ့လိုရှိတာပေါ့နော်
။မိုင်းကင်မြို့နယ်ပြည်ညာလွတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာကကြီးရွာတွေနဲ့အလံဝေးပြီးလောလောဆယ်စစ်ရှောင်းတွေရဲ့တည်င်းကိုမကြားသိရသေးကြောင်းပြောပါတယ
်။နောက်ဆုံးအချိန်လေးကတော့မနေ့ကတော့တိုက်ပွဲတော့မနေ့ကနေညနေဒီပေါ့တမန်တန်ကြားနေရအခုတော့ဟုတ်တော့မနေ့ပိုင်းစစော6နိုင်ဆိုကြရနေ့လည်းပိုင်းထီတော့ပတ်တာကြားနေရတယ
်လေလည်းလည်းစဉ်းစားပြစ်တယ်နောက်ပြီးမှရဟရည်စလဲဝဲတယ
်ခုတတိတော့ဟိုဖြီတော့ပါဖြစ်မှမတည်သေးဘူးဒီလိုဖြစ်နေရအပေါ်မှာလေရရရတောင်းချင်တော့ရှိတော့ညသားစပြေးတာတို့ဘာလို့တော့ခုတတိဒီပြူလို့ရတဲ့တဲ့တော့မရသေးဘူး
2018ခုနှစ်ဇူလိုင်လအတွင်းကလည်းမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာကြောင့်ဟန်ကိုင်းကျေးရွာဖုံးတော်ကြီးကျောင်းတွေမှာလူတထောင်လောက်လာရောက်ခိုလုံခဲ့ရဘူးပါတဲ့လက်ရှိမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုပြောပါတယ
်ဒီဘာသာနဲ့ဆက်နေနေမနေ့ကနေမှာအခုတိုက်ပွဲဖြစ်ပွားနေတဲ့မိုင်းကင်မြို့နယ်ကိုကဲကျေးရွာရဲ့အရှိဆောင်ကတော့ပါကျွန်တော်လူရေးစီပါတဲ့ရရှိတာရှိတယ်ကြံကြနေတဲ့လုံလုံလေးကိုရောက်ဆောင်ရွက်ဖို့လေဆိုပြီးတရားဝင်အကြောင်းကြားထားတယ်။ဒီအိုင်နယ်ကြီးအတွင်းမှာ RCSS FSC အဖွဲ့ကြီးနေနေကျော်လုံရောက်နေတာရှိရင်ကျေပေးဖို့ဆိုပြီးကျွန်တော်တရားဝင်အကြောင်းကြားခဲ့တယ်။ဒီဖိုင်က28ရက်နေ့ကျမှကျွန်တော်တက်ပြီးစပြောကြလုံလုံကြီးဆောင်ရွက်တာဖြစ်တယ်။အဲ့လုံလုံလေးကအဲ့မှာထောက်ပံ့တဲ့သူတို့ထောက်ပံ့ထားတာရှိတယ်။တက်ကနေလည်းစတိုက်တဲ့ပုံစံမျိုးသခန်းကြီးစပြီးတိုက်တယ်ကနေနေတဲ့ကျော်လုံရောက်နေတယ်ကျွန်တော်လည်းအားရတော့သူဒီအကြောင်းကြားတယ်အဲ့အကြောင်းကြားတော့ခွင့်ကောင်းသူတို့ကနေစတင်ပြီးပြစ်ခတ်တယ်ကျွန်တော်တို့ကရာရှိရဲစစ်တီတချို့ကြာဆုံးမှရှိတယ်တချို့တိုင်းရာရှိတာရှိတယ်အဲ့ချစ်စင်ဖြစ်သွားတာရှိပါတယ်ဗ
ျဒီနေ့နောက်ဆုံးအခြေအနေကိုတော့မရရှိသေးကြောင်းပြောပါတယ်ဒီလ9ရက်နေ့က RCSS ဌာနချုပ်လွိုက်တန်းလျားမှာကျင်းပတဲ့ရှမ်းပြည်မျိုးသားနေအခမ်းအနားကိုအစိုးရရဲ့မျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချိုင်းဘူဌာနဒုဥက္ကဋ္ဌ ပြည်တော်စုရှင်းနေချုပ်ဦးထွန်းထွန်းဦးနဲ့တမရော်ကစစ်စည်းအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းတဝန်လွှာပေးပို့ခဲ့ပါတ